စ်ကံအားဖြင့်ကမ္ဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင်းသုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံမှာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင်းသုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတရားစတာအကျွဲဝါဆုံးလို့ဆိုတဲ့မြန်မာနိုင်ငံဟာကမ္ဘာအစင်းရဲဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တန်းတီးခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ခြားဆမ်းမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရင်းရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1982ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာသီယာမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့စီးပွားရေးအတွက်မှာတော့တဟုန်လို့တိုးတက်အောင်ဆောင်ဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်။ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်။အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခံတဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာတီယာရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဖလက်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတယ်သူတို့ကိုယ်တိုင်ကသာဂတိနိုင်စားမှုသင်ရှင်းတယ်ဆိုပြီးတော့အဲ့လိုဆိုရင်တန်တရာတုံးတက်တာပဲခုနကကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်တခြားချက်ကြောင့်တန်တရာလည်းတို့ပြောင်းလဲသွားတယ်လို့ခံစားရတယ်လို့ကျွန်တော်မြင်ပါတယ်ဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးမယ်ခေါင်းဆောင်တွေကကော်ရပ်ဖြစ်မယ်ပဒမဟုတ်ရည်ဖြစ်မယ်တို့တို့အတွက်ခေါင်းဆောင်တွေတန်တရာမကောင်းစားဘူးတသက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ရမယ်ပြန်ပြီးတော့လူလူကလည်းကောင်းစားမယ်တန်တီတိုးတက်လာမယ်တဖက်မှာအုပ်ချုပ်တဲ့လူသားများကပေါလဲပေါပြန်လုံးလုံးမရတဲ့ချက်ကြံဘယ်လန့်စ်ပေါ်လာတယ်။အဲ့ဒီနှစ်ခုကြောင့်လည်းကျွန်တော်အခြေခံလို့ဒီ principle ကတော့တစ်ခါလုံးမှာအတုံးချလိုက်လို့ရှိရင်ပြည်တိုင်းနဲ့တိုင်းတိုင်းလို့ရှိရင်မမှားဘူးနဲ့90%ကတော့မှန်ပါတာ
။မဟာတီးယားကလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်။နိုင်ငံရေးအရာကတော့သူကဒီဟိုတင်းတင်းကြပ်ကြပ်ချုပ်ကိုင်နေတဲ့အတိုက်ခံတွေမထားဘူး။သူတတ်နိုင်သလောက်နေကွတဲ့ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့သူကဟို liberal လို့ပြောရမလားသူကစီးပွားရေး policy တွေကိုလွတ်လပ်လပ်ဆရာဥက္ကဋ္ဌဆောသောပြောသလိုလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်အပြိုင်ဆိုင်ခွင့်ပေးတယ်ချုပ်ကန်မှုချုပ်ကန်မှုသိမ်းမထားဘူးအစိုးရချုပ်ကန်မှုဆိုတော့ပြည်သူလူထုကစီးပွားချမ်းသာတယ်ဟိုစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကနောက်လျှောက်နှစ်ပေါင်းများစွာအော်ဝန်ကြီးချုပ်အဖြစ်နဲ့သူဟိုဟာပေါ့အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအရင်တည်းရခဲ့တယ
်အဲ့ဒါကြောင့်သူတပတ်ပြန်ကြော့လာတော့လေဟာလားလူတွေကသူ့ကိုထောက်ခံကြတာပေါ့
ကျွန်တော်နိုင်ရှင်ကြီးကြည့်တာပေါ့နော်မြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုတင်ကားစာယူလို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရွတ်တာတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့နော
်အဲ
့ဒါပေမဲ့တိုးတက်မှုမရှိပြန်ရင်လေလူတို့ရဲ့မျိုးစုချင်းကိုခံရမယ်ဘာမှပြအဲ့လိုအနေထားကိုရောက်နေတာကိုမဟာတရားကြတော့သူကရိုးလဲရိုးသားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေထားကြတော့ရိုးသားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကြတော့အခုလိုမျိုးဒီဟိုလူတို့ရဲ့ဒီအတိုက်အတာတစ်ခုတည်းပေါ့နော်ဟိုစီးပွားရေးကအောင်မြင်မှုမရသေးတဲ့အခါကြတော့တိတ်ပြီးတော့အတန်နေနည်းနည်းပါးပါးဟိုနာဒီနာထွက်တာတွေရှိနေတယ်လို့ကြည့်စားလို့ရလားဥက္ကဋ္ဌကဘယ်လိုသုံးသပ်လို့ရလဲနားရှင်ကြည့်တာပေါ့
တော်တော်ကြည့်ရတဲ့ဒါကကျွန်တော်လည်းအားမရပါဘူးလေအားမရဆိုဒီလိုကဘာကဟိုခါရဲဟိုလေးစားယုံကြည်ရတဲ့ပုဂ္ဂိုလ်ကိုတူတူရင်းမှာ world tested leader ပေါ့လေတယောက်ကိုရရေနဲ့အမှုနှစ်နှစ်ခွဲကျော်ပြီခီးရောက်တဲ့တော့မရောက်တာကျွန်တော်လည်းဒီအဝေးရနေအားမရဘူးမရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျတစ်ပိုင်းကဘာလို့ဒီရောက်လဲဆိုတော့ဟိုတင်းပေါ့ဆရာနဲ့ဟောင်းကြီးကကြံနေခဲ့အဲ့ဒီဆရာနဲ့ဟောင်းကြီးရာတရားကြီးကိုကျွန်တော်မဖယ်ထုတ်နိုင်ဘူးဆိုဒီလူတွေကခေါင်းယိုးကျိုးနေတယ်ကျိုးနေတော့ဒီခေါင်းဆောင်တယောက်တည်းကပဲတယ်ပြည်နယ်တိုင်း14ခုတည်းစီကိုမကြည့်နိုင်ဘူးမကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်ပြည်နယ်တိုင်းဝန်ကြီးချုပ်တွေဝန်ကြီးချုပ်တွေကလည်းတခြားဝန်ကြီးတွေဖွဲ့တယ်အဲ့ဒီမှာလည်းကျွန်တော်ကလေဟိုလင်းပေါ့အားမရအောင်ကနားအားမရဆိုဝန်ကြီးချုပ်တွေကကြွန့်ကျင်မှုမရှိလို့လားသူတို့ကပါပဲအနော်ရပြီးတော့တာဝန်ကိုမကြည့်ဘူးနေမို့ပ ြီးဝမထမ်းဘူးလားဆိုတာလေးပါလေအဲအဲ့ဒါကြောင့်ဟိုအောင်မြင်လဲတော့မအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ
်အရင်ချင်းလဲစောက်တော့မရှိတာလားဆိုတာလဲဆောက်တာပေါ့နော
်အရင်ချင်းပါပေါ့ခင်ဗျဟု
တ်ကဲ့ဆိ
ုတော့တခါကကျွန်တော်ကိုယ်တိုင်အစိုးရသမားဆိုတယ်ဘာလို့ဒါကြီးမလုပ်ကြဘာလို့ဒါကြီးမလုပ်လဲဆိုတာဟိုမေးဝန်းထုတ်ဆရာတွေဖြစ်တယ်ဖြစ်တော့တောင်းရှိတဲ့လူတွေကဒါတွေမသိဘူးလားအရင်ချင်းမရှိတော့လားဆက်တပိုင်းနောက်တစ်ပိုင်းကဟိုတင် corruption တွေဥစ္စာဝင်နေကြပါဦးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ဆင်ပါတယ်။အခုတမနာကိုယ်တိုင်ကိုယ်နေမအခုတမနာကြီးတက်တက်လာတော့မှဒီဆုရှားမှုလေးတွေအခါကြီးတိုက်စားမှုဖွဲ့ရတယ်။ဆုရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမနာကိုယ်တိုင်အဲ့လောက်ထိအောက်ကိုလောရမှာဆိုဝင်ကြည့်ကြည့်ပြီးပါလောက်နေတာဒီနေ့တိုင်းအောင်ဝင်ကြည့်ကြည့်အဲ့လိုပါလေကျွန်တော်အဲ့ဒါအဲ့ဒီကိုချက်ပြီးတော့ကျွန်တော်တိုင်းကြီးကဒုတ်တက်အောင်ဒုတ်တက်သေးဘူးလို့ကျွန်တော်ပြောပ
ါမလေးရှားလိုနိုင်ငံမျိုးအိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုဆောစောကဒီဆရာကံထောင်ပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခု
ဟုတ်
တယ်ပဲကြည့်မလားကျွန်တော်တို့ဒါမှမဟုတ်တခြားဘယ်လိုမျိုးနဲ့ညာမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘယ်လိုများကျွန်တော်တို့ခြေကပ်လို့ရနိုင်မလဲထပ်ပြီးတော့အရှင်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်ဟို joint venture တွေပေါ့လေတိုင်းပြည်ကောင်းစားမဲ့ဟိုအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခြားတဲ့free market ကတော့ဒီစီးပွားရေးသမားတွေကိုလှလှလှလှလှုပ်တာပါလေဆိုတော့တချို့ဟိုအဆောက်အအုံနဲ့အင်အားတကယ်ကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်တဲ့နိုင်ငံကြီးတွေနဲ့ joint venture သဘောပါလေအဲ့ဒါကိုဥဆောင်ပြီးတော့လုပ်တင်မယ်လို့ကျွန်တော်မြင်ပါတယ်နောက်တနည်းကတော့ဟို free market ကတော့ဒီ capitalist တွေပါလေအတိုင်းနိုင်တဲ့ရင်းနှီးပုဂ္ဂလအရေးရှိတွေရင်းနှီးသမားတွေအသေးလက်အကြည့်ပါလေဒီဆက်တာရတဲ့ဟိုတက်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပြီးလို့လုပ်မယ်လို့ကျွန်တော်ထင်ပါတယ်